တော့ရှင်များခင်ဗျာ2018ခုနှစ်အောက်တိုဘာလတုန်းကပြင်ဆင်လိုက်တဲ့ငင်းစုစီဆိုပြီးတော့လူတီများတဲ့ဥပဒေကိုထပ်မံပြင်ဆင်နိုင်မှုအတွက်အမျိုးသားလှုပ်တော်မှဥပဒေကြံကော်မတီကမနေ့တုန်းကထပ်မံပြီးတော့တင်ပြခဲ့ပါတယ်မူလဒီဇယ်ဥပဒေထက်ပုံမှန်တစ်ခုထပ်တိုးပြီးတော့တင်ပြတဲ့ပြင်စီတန်းလှည့်လည်ဆန္ဒပြသူတွေအနေနဲ့ဆန္ဒပြပွဲရဲ့ကုန်ကျစရိတ်ကုန်ကျစရိတ်ခံသူကပါတင်ပြမယ် းဆွဲခဲ့တာဖြစ်ပြီးလူအခွင့်အရေးစံချိန်တွေနဲ့မကိုက်တာကြောင့်ဝေဝံမှုတွေရှိခဲ့ပါတယ်။ဒါကို NLD အစိုးရလက်ထက်2016အောက်တိုဘာမှာပြန်လည်ပြင်ဆင်ရေးဆွဲပြဋ္ဌာန်းခဲ့တာပါ။အဲ့ဒီဒီဇယ်ဥတွေကျင့်သုံးနေတာနှစ်နှစ်မပြည့်ခင်မှာပဲဒုတိယအကြိမ်ပြန်လည်ပြင်ဆင်ဖို့အမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီဝင်ဒေါက်တာမြတ်ညာနာဆိုးကဖေဖော်ဝါရီ19ရက်နေ့မှာလွှတ်တော်ကိုအခုလိုတင်ပြလာတာဖြစ်ပါတယ်
။ဝေလူ့ခြေခံဥပဒေပုံမှန်354မှာဖော်ပြထားတဲ့ပြဋ္ဌာန်းချက်များအရနိုင်ငံသားတိုင်းဒီနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရဲရွာအေဂျင်တာရေးသို့မဟုတ်ဤသူတို့၏ကိုချင်းတရားအကျိုးမှာပြဋ္ဌာန်းထားသည့်ဥပဒေများနှင့်ဆန့်ကျင်ခြင်းမရှိဘဲငြင်းချစွာစုဝေးခြင်းနှင့်စီတမ်းလှည့်လည်ခြင်းကိုအသုံးပြုနိုင်ရန်ရွေပြီးတော့ငင်းချစွာစူဝေးခြင်းနဲ့ငင်းချစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်သည့်ဥပဒေဖြစ်အပိုက်6ပိုက်နဲ့ရေးဆွဲတင်သွင်းထားပါလေဒီဥပဒေကြမ်းကိုမြို့သားလွှတ်တော်ကြီးကလက်ခံဆွေးနွေးပေးနိုင်ပါရန်လေးစားစွာအဆိုတင်သွင်းရပါတယ်ခင်ဗျာ
လက်ရှိပြင်ဆင်ဖို့လှုပ်ဆောင်နေတဲ့တင်လာတဲ့ဥပဒေကြမ်းမှာဥပဒေပုံမှန်တစ်ခုထပ်တိုးတင်ပြထားပါတယ်ပြင်ဆင်မဲ့အချက်တွေနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ကိုလည်းဥပါမျိုးသိန်းကို VOA ဘက်ကဆက်သွယ်မေးမြန်းတာမှာတော့သူကပြင်ဆင်မဲ့အချက်တွေကအချက်အချို့ကိုအခုလိုပြောပြလာတာပ
ါဟိုညဉ့်ညသာစူဝေးခြင်းနဲ့ညဉ့်ညသာစီတင်လက်လက်ချင်းဆိုင်ရာဥပဒေပုံမှန်လေးပုံမှန်ခွဲကကြီးကိုအောက်ပါတိုင်းအသာထိုးရမည်အိမ်မှာအသာထိုးရမည်ဆိုတဲ့ဥစ္စာမှာခံမှန်းကုန်ကြပြီးမြင်ကုန်ရခံပြီးပုဂ္ဂိုလ်သို့မဟုတ်အဖွဲ့အစည်းပေါ့ညဉ့်ညသာစူဝေးခြင်းနဲ့ညဉ့်ညသာစီတင်လက်လက်ချင်းဆိုင်ရာဥပဒေအခန်းခုနဲ့ပြည့်မှုနှင့်ပြည့်တံများကောင်းစဉ်ဤအောက်တွင်ပုံမှန်18ဖြစ်အောက်ပါတိုင်းဖြစ်စေရမည်မည်သူမဆိုနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရရအေးချမ်းသာယာရေးနှင့်ပြည်သူတို့၏ကိုခြင်းတရားအချို့တို့ကိုပြပြစေရန်အကြံဖြင့်ဖြစ်စီထို့သို့ပြပြတန်ရာသောအခြေအနေဖြစ်နိုင်ကြောင်းသိရနှင့်ဖြစ်စီငွေသို့မဟုတ်ပစ္စည်းကိုတော်၎င်းအခြားနည်းလမ်းတစ်ခုကိုတော်၎င်းသုံးဆွဲ၍တူတူအားချင်းချင်းသာဆွေးရင်းနှင့်ချင်းချင်းသာစီတန်းလက်လက်ချင်းပြုအောင်သုံးစော်ခြင်းသွေးဆောင်ခြင်းဖျားယောင်းခြင်းတို့မဟုတ်တိုက်တွန်းခြင်းကိုပြုကြောင်းပြစ်မှုထင်ရှားစေရင်ခံရလေ၃နှစ်တည်းမပိုတော့ထောင်နဲ့ချမှတ်ရမည်အပြင်ဝေရန်လည်းချမှတ်နိုင်သည
်အခုလိုကုန်ကြားစိတ်တင်ပြဖို့တောင်းဆိုတာနဲ့ပတ်သက်လို့လူငယ်နဲ့လူမှုဘဝဖော်ဆောင်ရေးစင်တာကအမှုဆောင်ကိုတက်ဆွေဝင်းကတော့အခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ
်တို့တွေလုံကြတဲ့ဒီဆန္ဒပြပွဲတွေဒီလှုပ်ရှားမှုတွေအကုန်လုံးကကျွန်တော်အဆွေရှိထက်နိုင်တယ်ဒီအလှူရှင်ဖွဲ့စည်းရေးရှိတဲ့ဆိုလို့ရှိရင်ဒီဖွဲ့စည်းတွေကျွန်တော်အမြဲတမ်းပြန်ပြီးတော့ financial တော့ပို့ပေးတာမျိုးတွေပြောလို့ရှိရင်တပ်ပါတီ auditor ဝင်တာမျိုးတွေကျွန်တော်အမြဲတမ်းလုပ်လို့ခါလည်းရှိတယ်ဒီရဲဘက်ဖွဲ့စည်းတွေဘက်ကတော့အဲဒီပတ်သက်ပြီးတော့ငွေကြေးနဲ့ပတ်သက်ပြီးတော့အမြဲတမ်းဆွေးနွေးခံနိုင်တဲ့ဆွေးနွေးရှိတယ်သို့တော့ဒါမျိုးကြီးရည်တည်ရမယ်ဆိုတော့ကျွန်တော်လည်းလုံးဝလက်မခံနိုင်ဘူးသဘောလည်းမကျအောင်တာကြီးရအဓိပ္ပာယ်မရှိဘူးလို့ကျွန်တော်ယူဆတယ်။ဒါမျိုးဒီငွေကြီးစီးပွားမှုကိုထိန်းချုပ်ချင်တဲ့ဆိုလို့ရှိရင်တော့သူတို့တွေသိချင်တယ်ဆိုလို့ရှိရင်တော့ဒီတခြားသောအမျိုးတစ်ခုခုနဲ့ဆိုးရအနေနဲ့ဆွေးဆွေးပိုင်ခွင့်ဒီပက်စီဖိနဲ့ဒွေအနေနဲ့ဆွေးဆွေးခံပိုင်ခွင့်ရှိရမယ်ဆိုတဲ့ဟာမျိုးတော့တတိယပုံနဲ့ထည့်ရဆိုတာမျိုးဆိုလို့ရှိတော့ဟိုကနည်းနည်းလူမြင်ကောင်းမဲ့ထင်တယ်။အခုလိုပုံစံမျိုးကြီးတော့ကျွန်တော်တို့တော့သဘောမကျပါဘူး
။လက်ရှိဒီဇယ်ဥပဒေမှာတော့ပုံမှန်28ခုပါဝင်ထားပြီးအခန်း၈ခန်းပါဝင်ထားတာပါ။တနင်္လာနေ့ကတင်သွင်းလာတဲ့ဒီဥပဒေကြမ်းကိုလွှတ်တော်အနေနဲ့ကြားနာမှုတွေဘယ်တော့ပြုလုပ်မယ်ဆိုတာမသိရသေးသလိုဒီဥပဒေကြမ်းကိုလွှတ်တော်မှာဆွေးနွေးပြည့်တဲ့အခါအတိဖြစ်မယ်မဖြစ်ဘူးဆိုတာလည်းအတိအကျမသိနိုင်သေးပါဘူးရှင်